မြန်မာနိုင်ငံမှာရိုဟင်ဂျာပြည်ပေါ်လူခွင့်ရေးချိုးဖောက်မှုကိုပြည်တွင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မချန်ခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါရဲ့။ရိုဟင်ဂျာပြည်ပေါ်ခွဲခြားဆက်ဆံမှုတွေဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးကိုခန်းဆောင်ခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထူထူညီလာခံရဲ့လူခွင့်ရေးရာကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှမနေ့ကပဲဖြန့်ဝေခဲ့တာပါ။မူကြမ်းထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတွေ့ရှိချက်တွေပေါ်အလွန်အမင်းစိုးရိမ်ကြောင်းဖော်ပြထားသလိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာစစ်တပ်နဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကဏ္ဍကိုစီးနှင်းတက်ခတ်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့ကြောင်းဆွတ်ဆွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းငြင်းဆန်ထားတာပါ။ကျူးလွန်သူတို့ကလည်းအေးအေးယူမှုတွေရှိသလိုနိုင်ငံတကာကကျွမ်းကျင်သူတို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းမြန်မာစိုးရကထပ်မံဖွဲ့စည်းထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ကော်မရှင်တဲ့အနေနဲ့ဗလိုက်မှုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာစံနှင်းနဲ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေကမကမြန်မာနိုင်ငံတွင်းကချင်းနဲ့ရှန်တန်ရင်းသားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီသူကူပြောရေးအတွက်စစ်တပ်ပါဝင်နိုင်ငံတွင်းကဖွဲ့စည်းရေးအနေနဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အယက်သားအစုကလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့လိုအောင်ကြောင်းလည်းဖော်ပြထားပါ။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဥရောပနိုင်ငံပေါင်း2000ကျော်နဲ့ကနေဒါနိုင်ငံတို့ပူးပေါင်းပြည့်စုံထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။